ရုရှားမှာအစိုးရအပြောင်းလဲဖြစ်ဖို့အမေရိကန်အစိုးရကလှုံ့ဆော်လှုံ့ဆောင်နေတာမဟုတ်ဘူးလို့သမ္မတအင်ဂျူရောကတောက်ကြနေမှာပြောပါတယ်။သမ္မတဗလာဒီမီယာပူတင်ကိုလှုံ့ဆော်တက်ဖြတ်ဖို့အမေရိကန်အထက်လူတော်အမတ်တယောက်ကရုရှားလူထုကိုတောင်းဆိုလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောဆိုတာပါ။အင်ဂျူရောပြောခွင့်ရဂျန်ဆက်ကီကတာဟာအမေရိကန်အစိုးရရဲ့ရည်တည်ချက်မဟုတ်တယ်လို့အစိုးရဖွဲ့ထဲမှာလုံနေသူတရားအစီကကြားရမဲ့စကားမျိုးလည်းမဟုတ်ပါဘူးလို့တောက်ကြနေပုံမှန်ရင်းစာရှင်းလင်းပွဲတွင် VOA ကမိတာကိုပြန်ဖြေခဲ့ပါတယ်။ရုရှားနိုင်ငံကတယောက်ယောက်သမ္မတပူတင်ကိုလှုပ်ကြံသင့်တယ်လို့ဂျာတာဘရီနေညနေပိုင်းရုတ်တံတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းတောင်ကာရိုလိုင်းနားပြည်နယ် Republican ထက်လူတော်မှ Instagram ကပြောခဲ့တာပါ။တောက်ကြနေက Fox ရုတ်တံသတင်းဌာနနဲ့နောက်ထပ်တွေ့ဆုံမေးမြန်းခန်းမှာလည်းသူကအဲ့ဒါကိုထပ်ပြောခဲ့ပါတယ်။ဒါကိုဘယ်လိုအဆုံးသတ်မလဲ။ရုရှားကတယောက်ယောက်ထွက်လာပြီးသူ့ကိုရှင်းပြလိုက်ရပါလိမ့်မယ်လို့Fox ရုပ်သံသတင်းဌာနရဲ့အစီအစဉ်မူတူဖြစ်သူ Sean Hannity နဲ့တွေ့ဆုံမေးမြန်းခန်းတွင် Instagram ကပြောခဲ့ပါတယ်။အမေရိကန်နိုင်ငံဆရာရုရှားသံတမန်ကြီး Anatoly Antonov ကဂရမ်ရဲ့ပြောဆိုချက်ဟာလက်ခံနိုင်ပွဲမရှိလုံးဝဆိုးရွားတဲ့ပြောဆိုချက်ဖြစ်ပြီးရုရှားပေါ်အမေရိကန်ရဲ့မုန်တီးမှုအဆုံးစွန်ရောက်နေတာကိုပြတယ်လို့တုံ့ပြန်ပါတယ်။ရာဇဝတ်မကင်းတဲ့ဒီပြောဆိုချက်ပေါ်တရားဝင်ရှင်းလင်းချက်ပေးဖို့နဲ့အပြင်းထန်ကန့်ကွက်ဖို့လည်းသူကတောင်းဆိုပါတယ်။ဒီမိုကရက်ရီပပ်ဘလစ်ကန်ပါတီနေရာဆလုံးကအထက်လူတော်အမတ်တွေကလည်းလင်းစီဂရမ်ရဲ့ပြောဆိုချက်ပေါ်ဝေဖန်ကြပါဗျာ။